မိတ်ဆွေများအားလုံးမင်္ဂလာရှိသောနေ့သစ်လေးဖြစ်ကြပါစေလို့ဆန္ဒပြုလိုက်ပါတယ်။အခုဖော်ပြမယ့်အကြောင်းအရာလေးကတော့တိတ်ခါတော်ရဆရာတော်ကိုရှင်မောင်ရေးသားထားတဲ့ကိုဗစ်ကာလခရစ်စမတ်လက်ဆောင်ဆိုတဲ့အကြောင်းအရာလေးပဲဖြစ်ပါတယ်။လက်ဆောင်ပေးတဲ့ဆိုတဲ့အကြောင်းအရာလေးကိုကျွန်တော်တို့ပြန်သုံးသပ်ကြည့်ရအောင်။တချို့ကလက်ဆောင်ပေးတဲ့အခါမှာတာဝန်နဲ့ဝတ္တရားအရပေးနေကြဆိုပြီးတဖက်လူကအသုံးတဲ့လားအသုံးမတဲ့ဘူးလားဆိုတော့ကိုမကြည့်ပဲကိုစီမှာရှိတာကိုစီမှာပုံနေတဲ့အရာစတာတွေနဲ့ပေးတတ်ကြပါတယ်ဥပမာအဖြစ်ပြောရမယ်ဆိုရင်စပင်မရှိတဲ့သူကိုခေါင်းလျှော်ရေးပေးမိခြင်းကော်ဖီမကြိုက်တဲ့သူကိုကော်ဖီပေးလိုက်ခြင်းစတာတို့ပဲဖြစ်တတ်ကြပါတယ်တခါကဆရာမနှစ်ယောက်ကကျွန်တော်ကိုအဖို့အစားတစ်ထည့်လက်ဆောင်ပေးပါတယ်။ဒါပေမဲ့ကျွန်တော်အတွက်ကဘလို့မှအဆင်မပြေပါဘူး။ကျွန်တော်က XL size ဝတ်ပြီးသူတို့ပေးတာက M size ဖြစ်နေပါတယ်။အဲ့ဒီတော့ပေးတဲ့သူအတွက်လည်းအကျိုးမရှိတယ်လို့ရတဲ့သူအတွက်လည်းအကျိုးမရှိပါဘူး။ဒါကြောင့်လက်ဆောင်ဆိုတာပေးသူရောရတဲ့သူရောနှစ်ဦးနှစ်ဖက်အဆင်ပြေဖို့အရေးကြီးပါတယ်။ယနေ့ကိုဗစ်ကာလမှာလူတိုင်းလူတိုင်းခရစ်စမတ်လက်ဆောင်တွေအတွက်ပြင်ဆင်နေကြတယ်ဆိုတာကိုတွေ့ရပါတယ်။တကယ်အကျိုးရှိတဲ့လက်ဆောင်တွေပေးနိုင်ဖို့ရန်ပြင်ဆင်ဖို့လိုပါတယ်။ဥပမာအားဖြင့်ယနေ့ကူးစက်မြန်ယောဂဖြစ်ပွားနေတဲ့အချိန်မှာလူစုလူဝေးရှိရာတို့သွားရောက်ခြင်းကိုရှောင်ရှားသင့်ပါတယ်။တကယ်လို့မဖြစ်မနေသွားရမယ်ဆိုပါကလည်းကျန်းမာရေးနဲ့ပတ်သက်တဲ့အစည်းအဝေးတွေကိုလိုက်နာပြီးမတ်စတာပြီးသွားလာတာတွေလက်ကိုမကြာခဏဆေးပေးတာတွေလက်ဆေးဟန်းကြံများကိုအမြဲတမ်းဆောင်ထားပြီးအသုံးပြုခြင်းတွေကကျွန်ုပ်တို့ပတ်ဝန်းကျင်အတိုင်းဝိုင်းအတွက်တန်ဖိုးအရှိဆုံးသောခရစ်စမတ်လက်ဆောင်များပဲဖြစ်ပါတယ်။ဒါကြောင့်ဒီနှစ်2020ကိုဗစ်ကာလအတွင်းကျွန်တော်တို့ပေးရမယ့်လက်ဆောင်တွေကတော့လူစုလူဝေးရှိရာတွေကိုရှောင်ရှားခြင်းအပြင်ကိုယ်ပတ်ဝန်းကျင်အတိုင်းဝိုင်းကိုကျန်းမာအောင်တည်ဆောက်ပေးခြင်းဟာအကောင်းဆုံးခရစ်စမတ်လက်ဆောင်ပဲဖြစ်ပါတယ်။ကိုချစ်တော်သူဟာမိမိရဲ့လူမှုအတိုင်းဝိုင်းပတ်ဝန်းကျင်ကိုလည်းချစ်တတ်ပါတယ်။ကျမ်းနာသူတယောက်စီတိုင်းပုံမှာဖျားသခင်ကောင်းချီးပေးပါစေ။ပျော်ရွှင်သောခရစ်စမတ်နဲ့နှစ်သစ်များဖြစ်ပါစေလို့ဆန္ဒပြုလိုက်ပါတယ်။